LD ဆိုရလက်ထက်မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးမျိုးရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းတို့ကိုစစ်ကောင်စီကအာဂိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55နဲ့တရားစွဲထားပါတယ်သူတို့အပြင်ဝန်ကြီးဟောင်းတချို့နဲ့မကွေးတိုင်းလွတ်တော်ဥက္ကဋ္ဌတို့ကိုလည်းအာဂိလိုက်စားမှုတွေနဲ့တရားစွဲထားပါတယ်ပုံမှ55ခါဝေးနဲ့ထောင်ဒဏ်နှစ်နှစ်ထောက်ခံထားတဲ့ဒေါက်တာအောင်မိုးညိုနဲ့ဦးနိုင်ငံလင်းတို့ကိုခုလိုအမှုထပ်တိုးလိုက်တဲ့ကိစ္စသူတို့ရှင်းနေတွေကအသေးစားမသိကြသေးဘူးလို့လည်းပြောပါရယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါရယ်ဗျာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဆိုရလက်ထက်ကမကွေးတိုင်းဝန်ကြီးချုပ်ဖြစ်တဲ့တာဝန်ယူခဲ့သူဒေါက်တာအောင်မိုးညိုနောက်တယန်သာသတဘာဝပတ်ဝန်းကျင်ဖြစ်ဆက်နဲ့စွန့်ရင်ဝန်ကြီးဖြစ်တဲ့ဦးမြင့်စောစားလို့ရင်းနဲ့ပို့ဆောင်ရေးဝန်ကြီးဦးတင်မွေဦးလူမှုရေးဝန်ကြီးဒေါက်တာခင်မောင်အေးနဲ့မကွေးတိုင်းလွတ်တော်ဥက္ကဋ္ဌဦးတာနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်လူမှုရေးဝန်ကြီးဟောင်းဦးနိုင်ငံလင်းတို့ကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့တရားစွဲဆိုနိုင်မှုသက်ဆိုင်ရာရဲစခန်းအသီးသီးမှာအမှုဖွင့်ထားတယ်လို့ဇွန်လ24ရက်နေ့ဒီကနေ့ထုတ်စစ်ကောင်စီသတင်းစာမှာဖော်ပြပါရှိပါတယ်။မကွေးတိုင်းဝန်ကြီးချုပ်အပါအဝင်ဝန်ကြီးတွေရဲ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေဦးအောင်မြင့်ကအကြရီလိုက်စားမှုတိုက်ချက်ရေးဥပဒေနဲ့တရားထက်ဆွဲတယ်ဆိုတာကြားရပြီးအသေးစိတ်ကိုတော့မသိရသေးဘူးလို့ဆိုပါတယ်
။ဒေါက်တာအမိုးညိုလို့ရောဟိုနောက်တခါကျွန်တော်တို့တက်တူရေးအဲဆောက်တူရေးဝင်ကြီးကုသောတက်တူရေးဝင်ကြီးကဦးတင်ရဲဦးရောနောက်တခါသွတ်တော်ဥက္ကဋ္ဌဦးတာရောအကြရီနဲ့ကျွန်တော်တက်ပြီးတော့အမှုဖွင့်တယ်လို့ပဲကျွန်တော်တို့ဒါပေမဲ့ရောကျွန်တော်သိရပြီပေါ့နော်။ဟိုတကယ်တမ်းဘယ်သူမှဖွင့်တယ်ဆိုတော့အဲ့ဒါတော့ဒီချမ်းမသိရသေးဘူး။ကျနော်ဖွင့်ရအခုတော့ကျွန်တော်တို့ဒီတိုင်ကြက်ကလည်းဘလို့ရှင်နေတိုင်ထားတယ်ဆိုတာကျွန်တော်အချက်လက်ကကျွန်တော်တို့ဒီမြင့်မြင့်ကိုတွေ့ရမတွေ့ရသေးဘူးလေကျွန်တော်ဒီဟိုလူမှုကွန်ရက်ဆာမင်းတော်ကိုရေးသားထားတဲ့အချက်လက်လောက်ပဲနဲ့ဒီသတင်းဌာနတွေကပေါ်ပြတဲ့အချက်လောက်ပဲသိရမိတာဆိုတော့ဒါဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီပြောရတာကျွန်တော်စောပါလိမ့်မယ်ပြောလို့လည်းမရသေးပါဘူးခင်ဗျအဲ့ဒါတော့
မကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဒေါက်တာအောင်မိုးညိုကိုဂျိုလာရှိရနေကပဲမကွေးတိုင်းဗဟိုအကျဉ်းဆောင်ထဲမှာဖွင့်ထားတဲ့အထူးတရားရုံးကနေအများပြည်သူကြားတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ခါခွေးနဲ့ထောင်နဲ့နှစ်နှစ်ချမှတ်ထားတဲ့အပြင်အဲ့ဒီနေ့မှာပဲဘေးအန္တရာယ်စီမံခန့်ခွဲရေးဆိုင်ရာပုံမှန်25နဲ့ထပ်ပြီးတော့တရားစွဲဆိုခဲ့ပါတယ်လူမှုရေးဝန်ကြီးဒေါက်တာခင်မောင်အေးကလည်းဂျိုလာ22ရက်နေ့ကစစ်ဆေးစရာရှိတယ်ဆိုပြီးစစ်ကောင်စီဘက်ကခေါ်ယူခဲ့ပါတယ်အဲ့ဒီနေ့မှာပဲသူ့ကိုချုပ်ရက်ရမန်ယူပြီးအမှုဖွင့်ခဲ့တယ်လို့ရှင်နေဦးအောင်မြင့်ကပြောပါတယ်။မကွေးတိုင်းဝန်ကြီးချုပ်နဲ့ဝန်ကြီးတွေဟာယာရုတာဝေအာဏာကိုအလွဲသုံးစားလုပ်ပြီးငွေကြေးတောင်းယူမှုလက်ခံမှုတွေလုပ်ခဲ့တယ်လို့မကွေးပညာရေးဒီဂရီကောလိပ်သုံးတက်ဆောင်ဆောက်လုပ်ရာမှာတင်တာအောင်မြင်တဲ့ကုမ္ပဏီကိုမရွေးဘဲတခြားကုမ္ပဏီတစ်ခုကိုရွေးချယ်ခဲ့တဲ့အတွက်နိုင်ငံတော်ဘဏ္ဍာငွေဆုံးရှုံးမှုဖြစ်စေခဲ့ပြီးစုစုပေါင်းကျပ်ငွေ1,498 တန်းနှစ်နာဆုံးရှုံးနေစွာစစ်ဆေးတွေ့ရှိတဲ့အတွက်အာဂရိလိုက်စားမှုတိုက်ဖျက်ရေးပုံမှန်55အရာမကွေးတိုင်းကသက်ဆိုင်ရာရဲစခန်းတွေမှာဒီကနေ့ရက်စွဲနဲ့တိုင်ကျပ်ဖွင့်ထားတယ်လို့စစ်ကောင်စီရဲ့သတင်းစာမှာရေးသားဖော်ပြပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်လူမှုရေးဝန်ကြီးဦးနိုင်ငံလင်းကိုလည်းရန်ကုန်တိုင်းတွင်အစအဦးတွေဆောက်လုပ်တဲ့နေရာမှာကုမ္ပဏီတွေစီကနေငွေနဲ့တံမိုးကြီးပစ္စည်းတွေလက်ခံရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အမှုဖွင့်ထားတယ်လို့သတင်းစာမှာရေးသားထားပါတယ်။ဦးနိုင်ငံလင်းရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးတန်းဆိုင်ကတော့အာဂရိလိုက်စားမှုအမှုထပ်တိုးတာနဲ့ပတ်သက်လို့မသိရသေးဘူးလို့ဆိုပါတယ်
။အခုတော့ကျွန်တော်တို့သိတာတော့တခုတည်းဗျ။နောက်မှုတွေကခုနပြောတဲ့အာဂရိလိုက်စားမှုတက်တဲ့ဥပဒေပုံမှန်55နဲ့ဆွဲတယ်ဆိုတဲ့ကိစ္စတော့ကျွန်တော်တို့ကမသိသေးဘူး။ကျွန်တော်လည်းအဲ့လိုပဲပေါ့နော်။သူသတင်းစာကြီးမမဖတ်သေးတော့အဲ့လိုဖြစ်တာပါဟုတ်ဟုတ်ဟောလေ409ပုံမှန်ရာဇဝတ်ပုံမှန်409နဲ့ဆွဲတာသူပဲသူပါဟုတ်ဟုတ
်ပုံမှန်409ဆိုတာကတော့ရာဇဝတ်မကင်းတဲ့ယုံကြည်အံ့နယ်ရေးဖောက်ဖျက်မှုရာဇဝတ်ကြီးပုံမှန်ဖြစ်ပါတယ်ပြစ်မှုထင်ရှားတယ်ဆိုရင်ထောင်နှံတသက်တကြုံဖြစ်စီ10နှစ်အထိဖြစ်စီတမျိုးမျိုးချမှတ်ရမယ်အပြင်ငွေတန်ကိုလည်းချမှတ်နိုင်ပါတယ်ဦးနိုင်ငံလင်းကိုတော့စစ်တပ်ကအာဏာသိမ်းတဲ့နေ့ဖေဖော်ဝါရီလ1ရက်နေ့ကလေးကဖမ်းဆီးထားတာပါအင်းစိအကျဉ်းဆောင်တွေကအထူးတရားရုံးမှာသူ့ရဲ့အမှုတွေကိုစစ်ဆေးနေပြီးလက်ရှိမှာတော့ယုံကြည်ရှိချင်းနေပါရှိပြီးနောက်လ၂ရက်နေ့မှာတရားလိုစစ်ဖို့ရှိတယ်လို့သူ့ရဲ့ရှင်ကပြောပါတယ်ရှင်
မတ်စုံမွန်ပြောပြသွားတာပါ